ူသားချင်းစာနာမှုအကူအညီတွေကိုစက်တင်ဘာလထဲမှာထောက်ပံ့နိုင်မှုအတွက်အဖွဲ့အားလုံး၄လအပြစ်ခတ်ရဆွဲကြဖို့တောင်းဆိုကြောင်းမြန်မာနိုင်ငံဆိုင်ရာ ASEAN 2 than everyone you squad တွဲဆိုမေးမြန်းခန်းတစ်ခုမှာပြောကြားလိုက်ပါတယ်ပြီးခဲ့တဲ့စနေနေ့ကအွန်လိုင်းကတဆင့်ပြုလုပ်တဲ့ဂျိုဒိုသတင်းဌာနနဲ့တရားကြွေးဆုံမေးမြန်းခန်းတစ်ခုမှာအခုလိုပြောဆိုခဲ့တာဖြစ်ပြီးတော့ပြီးခဲ့တဲ့အင်္ဂါနေ့ကတူနဲ့မြန်မာစစ်ကောင်စီခန့်နိုင်ငံသားရေးဝန်ကြီးဦးဝနာမောင်နှင်နဲ့ပြုလုပ်တဲ့ video conference ဆွေးနွေးပွဲမှာယူဆုကဒီနှစ်ကုန်ဒီအပြစ်ခတ်ရဆဲထားကြဖို့အဆိုတင်ခဲ့ပြီးမြန်မာစစ်တပ်ဘက်ကလည်းသဘောတူခဲ့တယ်လို့ဆိုပါတယ်ဒီအပြစ်ခတ်ရဆဲမှုဟာနိုင်ငံရေးအရအပြစ်ရတာမျိုးမဟုတ်ပဲလူသားချင်းအကူအညီပေးရေးလုပ်သားတွေရဲ့ဘေးကင်းလုံခြုံရေးအတွက်ဖြစ်တယ်လို့သူကဆိုပါတယ်အပြစ်ခတ်ရဆဲနဲ့ပတ်သက်ပြီးတော့သူတို့ဘက်ကသဘောမတူတာဘာမှမရှိဘူးလို့လည်းယူဆကထက်လောင်းပြောဆိုသွားပြီးသူရဲ့အဆိုပြုချက်နဲ့ပတ်သက်ပြီးတော့ဖေဖော်ဝါရီအာဏာသိမ်းမှုကိုစန့်ကျင်တဲ့အဖွဲ့တွေကိုလည်းတွေ့ဝိုက်တဲ့နည်းနဲ့ပြပုသွားမယ်လို့ဆိုပါတယ်စီးပွားရေးရိမ့်ရိုက်နေပြီးတော့ကိုဗစ်ကပ်ဘေးနဲ့နိုင်ငံရေးအချက်အလက်ပါရင်ဆိုင်နေရတဲ့မြန်မာနိုင်ငံပေါ်မှာအရှိတောင်အရှာအဖွဲ့ဝင်ဆယ်နိုင်ငံကအကူအညီတွေပေးဖို့ပြင်ဆင်နေကြတာလည်းဖြစ်ပါတယ်ပထမဆုံးအကူအညီအနေနဲ့ရေးပေါ်စီးပွားကုသရေးပစ္စည်းတွေပါဝင်မှာဖြစ်ပြီးတော့ကိုဗစ်ကပ်ဘေးပြင်းထန်တဲ့ကံစားနေရသူတွေအတွက်အောက်ဆီဂျင်ဘူးတွေအကာအကွယ်သုံးဆောင်တွေကိုမြန်မာလူထုစီကိုပေးပို့မှာဖြစ်ပါတယ်။လက်နက်ကင်လူနေစုလက်နက်ကင်တွေထိန်းချုပ်ထားတဲ့ဒေသတွေစီကိုတော့အိန္ဒိယထိုင်းနိုင်ငံတစ်ဆင့်ဖြတ်တန်ပြီးတော့ကူညီပေးသွားမယ်လို့ဆိုပါတယ်။ဒုတိယခြေလှမ်းဖြစ်တဲ့ကိုဗစ်ကာကွယ်ဆေးတွေကိုရှာဖွေပို့ဆောင်ပေးသွားမယ်လို့လည်းအထူးတန်ယူဆုကပြောသွားပါတယ်။ထိန်းသိမ်းခံရတဲ့ခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ကိုတွေးဆောင်ခွင့်နဲ့ပတ်သက်ပြီးတော့ယူဆုကပြောဆိုရမှာတော့စစ်ကောင်စီဘက်ကယတိပြတ်မငင်းဆိုပေမဲ့ဆက်ပြီးတော့ဆွေးနွေးကြအောင်မယ်လို့ပြောဆိုသွားပါတယ်ခင်ဗျာ။